ဂျပန်နိုင်ငံတိုကျိုမြို့တော်မှာတောက်ကြနေက COVID-19 ကူးစက်သူနောက်ထပ်143ဦးထပ်တွေ့ခဲ့ပါတယ်။ကျသပရိနေတုန်းကလည်း virus ကူးစက်ခံရသူ124ယောက်ရှိရတာဖြစ်လို့ကာယောဂါကြီးစဖြစ်ကြတဲ့ကကူးစက်မှုပေါင်း100ကျော်၂ရက်သက်တိုက်ပထမဆုံးကြေဖြစ်ပွားခဲ့တာလည်းဖြစ်ပါတယ်။မြို့တော်အချုပ်ရေးမှူးယူရီကိုကိုကြီးကဲကတော့ဒီလိုမြင့်တက်သွားရတာကအရေးယောဂါဖြစ်ပွားသူတွေနဲ့ထိတွေ့ခဲ့သူတွေကိုစမ်းသပ်စစ်ဆေးမှုတိုးပြီးလုပ်တာကြောင့်ဖြစ်တယ်လို့ပုံမှန်သတင်းစာရှင်းလင်းပေါ်မှာပြောပါရယ်ညနေပိုင်းဖြောပြေးရေးလုပ်ငန်းတွေကလည်းသူတို့ဝန်ထမ်းတွေကိုယောဂဆက်သက်စစ်ဆေးဖို့ပူးပေါင်းဆောင်ရွက်နေတယ်လို့လည်းအထုရေးမှုကိုအီကေးကပြောပါရယ်ကုဆက်ယောဂပညာရှင်ယာဆစ်တာဂါမီဇူနိုကတော့စားတောက်ဆိုင်တွေမှာကုဆက်မှုမြင့်တက်နေတာကိုထောက်ပြပြောဆိုခဲ့ပါရယ
်
ညပိုင်းစားတောက်ဆိုင်တွေကပြဿနာကပူးပြီးစိုးရိမ်စရာကောင်းလာပါရယ်ဆိုင်တွေကတက်တချက်တွေချထားတာရှိပေမဲ့လူတွေမသွားတာကပိုကောင်းပါပဲဆိုင်တွေကိုသွားတဲ့လူတွေကလည်းအနည်းဆုံးတစ်ပတ်လောက်ဘယ်သူမှမထိတွေ့ပဲနေတာအကောင်းဆုံးပါလို့စွန့်ကျင်သူရဆွတ်တက်ကမီဇီနိုကပြောပါတယ်တိုကျိုက COVID-19 ရောဂါလုံးမအဖွဲ့ကပညာရှင်တွေကလည်းလက်တလောဖြစ်ပေါ်နေတဲ့ကူးစက်မှုတွေဟာနိုင်ငံတကာကူးစက်မှုတွေနဲ့ဆက်စပ်မှုရှိနေတယ်လို့လည်းပြောပါတယ်ယောဂကုသမှုစံချိန်တင်သွားချိန်မှာပဲအထွေရေးမှုကိုယ်ကြီးကကုသမှုဖြစ်ပေါ်လာကြောင်းပြပင်ခဲ့ရတဲ့ night club တွေကိုထောက်ပံ့ကြေးအပို့ဆောင်ပေးခဲ့ပါတယ်။တူမျိုးတစ်မျိုးလုံးကိုပြပင်တာတဲ့ယောဂဖြစ်ပေါ်ရာနေရာကိုပြတ်မှတ်ထားပြီးယောဂထိန်းချုပ်ဖို့ရည်ရွယ်တာလည်းဖြစ်ပါတယ်။